ယူလိုင်လ18ရက်မှာပြန်စမဲ့အမျိုးသားညီလာခံဟာနောက်ဆုံးညီလာခံလည်းဖြစ်တယ်အဲဒီညီလာခံပြီးတဲ့အချိန်မှာဖွဲ့စည်းပုံအခြေခံဥပဒေရေးမယ်ရေးပြီးလို့ရှိရင်ဆန္ဒခံယူပွဲလုပ်မယ်ပြီးရင်ရွေးကောက်ပွဲလုပ်မယ်ဆိုပြီးတော့ဒုဗိုလ်ချုပ်ကြီးတိန့်စင်ကမနေ့ကပြောသွားတယ်ဒီတင်းစားမှာတိုးတော်လည်းပဲသူကဘယ်နှစ်ဘယ်အချိန်မှာဘာလုပ်မယ်ဆိုတဲ့အချိန်စရာတော့အဲပြောမထားဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဘုံမူလွန်းတောင်းအနေနဲ့ဘလို့ယူဆလဲခင်ဗျအ
ာကျွန်တော်ရဲ့ခံမှန်ချက်ကတော့ဘယ်နဲ့မှကျွန်တော်တို့ယူခံလို့မလဲဘယ်နဲ့မှရွေးကောက်ပွဲလုပ်မလဲကျွန်တော်ချင်တယ်တော့ဒါကျွန်တော်အမြင်ပေါ့ဗျာဘယ်သူမှသိမှာမဟုတ်ဘူးတကယ်လို့ဒီအနာပိုင်ရဲ့အဒီကသူတို့ဆုံးဖြတ်ထားတယ်ဒါပေမဲ့အချင်းရောက်တဲ့အခါမှာဒီပြင်ဆင်ချက်တခြားပြင်ဆင်ချက်တွေအများကြီးရှိတယ်အဲ့ဒီပြင်ဆင်ချက်တကယ်လို့အဲ့ဒီချက်မပြည့်တဲ့ဘူးဆိုလို့ရှိရင်ကျွန်တော်ချင်ပါတယ်ဒီနေ့ပြောထားတဲ့ဥစ္စာကြတော့အဲ့ဒီနေ့မှာ
တက်ဆညာပါတီကဘုရုပ်ထွန်းကြီးဟာမကြခင်ကမော်လမြိုင်ဝင်သွားပြီးတော့တက်ဆညာအဖွဲ့ဝင်တွေနဲ့တွေ့တဲ့အချိန်မှာ2009ခုနှစ်မှာရွေးကောက်ပွဲလုပ်မယ်ဒီရွေးကောက်ပွဲလုပ်တဲ့အချိန်မှာတက်ဆညာပါတီဟာနိုင်ကိုနိုင်ရမယ်ဆိုပြီးဒီပြောဆိုသွားတဲ့အကြောင်းကျွန်တော်တို့အခိုင်အမာသိထားပါတယ်ဒါတစ်ချက်ပါဒုတိယအချက်အနေနဲ့ဘုံမီလွန်းတောင်းပြောတဲ့အထက်မှာပြင်ဆင်ချက်တွေလို့ဆိုတယ်ဒီပြင်ဆင်ချက်ဆိုတာကတချို့ကလည်းနားလည်ထားတာကအခြေခံမူဒီမှာသူတို့အဆိုပြုထားပြီးသားအချက်တွေတွေကနေပြီးတော့အဲနည်းနည်းပါးပါးတော့ပဲသူတို့ဟိုညှိနှိုင်းပြီးတော့မှသူတို့လိုချင်တဲ့အချက်တွေအကုန်ရထားပြီးဖြစ်တဲ့အတွက်အထူးတလဲအတိုက်ခံအတွက်သူမဟုတ်လူမှုအတွက်ရည်ရွယ်ပြီးပြင်ဆင်စရာအကြောင်းမရှိဘူးလို့တိုက်ခံချို့ကလည်းယူဆတယ်ဘုံမီလွန်းတောင်းဘယ်လိုမြင်လဲခင်ဗျအ
ဲကျွန်တော်ရဲ့ပြောဆိုချက်ပြင်ဆင်မှုဆိုတာက1990ခုနှစ်မှာရွေးကောက်ပွဲလုပ်လိုက်တယ်အဲ့ဒီမှာကမောက်ကမာဖြစ်သွားတယ်အဲ့တော့1995ခုနှစ်မှာ NLDT boycott လုပ်တဲ့အခါမှာ1996ခုနှစ်မှာ The National Convention ကပြန်ပြီးတော့မှရုပ်သိမ်းလိုက်ရတယ်။အဲ့ဒီအတွေ့အကြုံကဘာဒီလဲကျွန်တော်တို့စဉ်းစားဖို့လိုတယ်။အဲ့တော့ဒီအတွေ့အကြုံကဘာကြောင့်ဖြစ်ရလဲ။အဲ့ဒီနောက်ဆက်တွဲကပါလဲ။ဒီလိုဆိုရင်နောက်ထပ်ဒီလိုမဖြစ်အောင်ပါတီများပြင်ဆင်ချက်ယူရမလဲ။နောက်ထပ်မပြတ်စီအောင်ตาดีโลละเอเดียเฉิงมาจนอดี NLD กองส่งดีนี่บอยคอตมะลุกินจนอนี่ตุ้ยส่งซุนิบาเลยจนอตุ้ยส่งซุนิเนี่ยตรุก็จนอกูแมกูแมบาเลยจนออติอาจารย์ပြောเลยตะเกลุบอยคอตลุยินมาทิละเนเดปะเกลุติโลเสร็จจรมาลุตวานแหนเมซอยินกอซอซีซีเปโลโหอะไตปิญญ์ชันเยยะจรมาตรุเยยีมันเชปันไตตรุสรากาကမ္မတော်ရဲ့ယေမန်ချက်ပန်းတိုင် NLD ရဲ့ယေမန်ချက်ပန်းတိုင်ကျွန်တော်တို့လူမျိုးစုရဲ့ယေမန်ချက်ပန်းတိုင်ဟာတစ်ခုတည်းရှိတယ်အဲ့ဒီအတိုင်းဒီပြန်လည်းငြိမ်းချမ်းရရဖို့အဲ့ဒီဟာမြန်မြန်ရလိမ့်မယ်ဒါပေမဲ့ခင်ဗျားတို့ဘွိုက်ကော့လုပ်တာကပါကိုယုံကြည်လို့လုပ်တယ်ဆိုတာအလုံးတည်တယ်အဲ့ဒီယုံကြည်တဲ့ဥစ္စာကြောထုံတော့ခံကိုပြန်ပြီးတော့ကြည်လိုက်ဒါလည်းတွေ့မကြဘူးဒါကြောင့်ခမရိုဘွိုက်ကော့မလုပ်ပါနဲ့ဒီလုံချင်းအပြင်အလုံးရဲ့ယီမန်ချက်ပန်းတရာပေါ်အဝေးကြီးဖြစ်သွားလိမ့်မယ်
ဒါအန်ရီဘက်ကပြောရေးဆိုခွင့်ရှိတဲ့ပုဂ္ဂိုလ်ဥလွင်ကိုယ်တိုင်ကျွန်တော်တို့အတိအကျနိုင်ငံကိုရှင်းထားပြပါပြီ RFI ရတဲ့ဆင့်အဲ့ဒါဘာလဲဆိုတော့အန်ရီကဘုံမူလွန်းတောင်းပြောတဲ့အတုံးတုံးအရာတပိတ်ပေါက်ခဲ့တာမဟုတ်ဘဲနဲ့ဒီမြို့သားညီလာခံမှာပြင်ဆင်တဲ့အချက်တွေကိုအန်ရီအပါအဝင်ပါတီ6ဖွဲ့ကနေပြီးတော့မှကျွန်တော်တို့တင်ပြတဲ့အခါမှာလက်မခံဘဲနဲ့အဲသူတို့ကိုဒါမြူသားညီလာခံတက်ဆိုင်အာဏပိုင်တွေကနေပြီးတော့ထုတ်ပယ်ခြင်းသာဖြစ်ပါတယ်လို့ပြောတယ်ဆိုတဲ့အခါမှာအတုံးတို့ရဗမူကြီးလွန်းတောင်းပြောတယ်လို့ NLD ကတပိတ်မောက်တာမဟုတ်ဖက်နဲ့ဒါညီလာခံကအထုတ်ခါတာဆိုတဲ့အဓိပ္ပာယ်ဖြစ်နေပါတယ
်။ကောင်းပြီအဲအဲ့ဒါကောင်းပါလေ။အခုကျွန်တော်ကအာခနေတာမဟုတ်ဘူးနော်။ကျွန်တော်ကပေပေမမရင်ရင်ဘူးဗျာ။ကျွန်တော်ရဲ့လုံငန်းကျွန်တော်ပြည်သူလူထုအားလုံးရေမှန်းချထားတဲ့ငင်းချင်ရဲ့မြန်မြန်ရပါစေဆိုတဲ့စိတ်တဘောဒီအစစ်နာဇောနေတာပြောခြင်းဖြစ်တယ
်ဒါရီကဗိုလ်မှူးကြီးလွန်းတောင်းဟာလွန်ခဲ့တဲ့နှစ်အတော်ကြာက NLD ကိုဆွေးနွေးခဲ့တဲ့အချက်တွေဖြစ်ပါတယ်ဒါမျိုးကနေ့လက်တွေ့အခြေအနေကိုပြန်ကြည့်တဲ့အခါမှာအမျိုးသားညီလာခံမှာချမှတ်ပြီးတဲ့အခြေခံမူတွေကိုပြန်ပြီးဆန်းစစ်လိုက်တဲ့အခါမှာအဓိကအဖြစ်တပ်မတော်ကအာဏာသိမ်းခွင့်ရှိတယ်ဆိုတဲ့အချက်ကိုအဲတိတိလင်းလင်းအခြေခံဥပဒေအခြေခံမူဖြစ်ဖော်ပြထားတယ်နောက်တစ်ခါမှာစစ်တပ်ရဲ့အခမ်းကဏ္ဍ18ချက်တော်တော်လေးခိုင်ခိုင်မာမာပြဋ္ဌာန်းထားတယ်နောက်တစ်ခါကကာကွယ်ရေးဦးစီးချုပ်ရဲ့အခမ်းကဏ္ဍကိုကြီးကြီးမားမားလုတ်ပိုင်ခွင့်တွေပေးထားတယ်သူကလွတ်တော်မှာလည်းပဲစစ်တပ်က25ရာနှုန်းမကပိုယူနိုင်တယ်ဆိုတော့တဘောသားတွေလည်းတိုင်းသားတွေဘက်ကကြားပါတယ်ဒါကြောင့်မလို့နောင်လာမဲ့အရသာအစိုးရလက်ထက်မှာဘုံမီလွန်းတောင်းပြောသလိုငင်းညာရင်းနဲ့မနှိစပ်ဖဲနဲ့စစ်စိုးရပဲကြိုက်တယ်လို့ချဲလဲနိုင်မဲ့အနေအထားမျိုးရောက်သွားမှာဖြစ်တယ်လို့ တိုင်းသားတော်တော်များများနဲ့အတိုက်ခံဘက်ကယူဆပါတယ်ဘုံမူကြီးလွန်တောင်းဘယ်လိုမြင်လဲခင်ဗျ
ကျွန်တော်အမြင်နဲ့ဘက်မလိုက်ပဲနေဒီကျွန်တော်တို့လူမျိုးစုဘက်မှာတော်လကောင်း NLD ဘက်မှာတော်လကောင်းနာဖဘက်မှာတော်လကောင်းဘက်မလိုက်ပဲနေရှားမှာရိုက်တော့ချိလိုက်တဲ့အခါမှာကျွန်တော်တို့တက်တက်လုံးမှာကျွန်တော်တို့မှာ constitution မရှိခဲ့ဘူးကျွန်တော်တို့ပြောစရာရှိ1948ခုနှစ်မှာဆွဲတဲ့ constitution ရှိတယ်ဒါပေမဲ့ဦးနှုတ်ကအဲ့ဒါကိုအဲ့ဒီအတိုင်းမအုပ်ချုပ်တဲ့အတွက်ကြောင့်ဒီလိုတော်လန်ရဲတဲ့ဖြစ်ခဲ့တယ်။နောက်1994ခုနှစ်မှာဘုချုပ်နေဝင်းစုရလုတ်တဲ့ဟာရှိတယ်တုံးခဲ့သလားမတုံးခဲ့ဘူး။ဆွဲလိုက်တဲ့ဟာပါကြီးဆွဲလိုက်ဆွဲလိုက်ကျွန်တော်ပါဝင်ဆောင်ရွက်တဲ့လူဒီရဲ့အရေးအချင်းကျွန်တော်ပါဝင်ဆောင်ရွက်တဲ့လူဒီရဲ့ပူးပေါင်းဆောင်ရွက်မှုအဲ့ဒီအင်အားပေါ်မှာမတည်တော့မှဒီဟာပြယုတ်ဒုက္ခဖြစ်လာနိုင်တယ်။နောက်ပြတော့မှအမြန်ဆုံးအကောင်ပဲမှာလာနေတဲ့ပါဝင်ဆောင်ရွက်တဲ့လူကြီးရဲ့အပေါ်မှာတဦးပေါ်တဦးနားလေမို့နဲ့တဦးပေါ်အကျဲအချဲအနေရဲ့ပေါ်မှာမို့ဒီတော့မှဝိုင်းပြီးတော့လောက်ကြမယ်ဆိုလို့ရှိရင်ကျွန်တော်တင်နေရဲထားတာပဲလို့ရဲထားရဲထားတပြုတ်ပြင်ချက်တာအများကြီးအရင်တုန်းကကျွန်တော်တို့ကဒီတတ်မတော်နဲ့တိုက်ခိုက်ကြတယ်တစ်ဖက်တမုန်တီရဲ့ဝါဒနဲ့ကျွန်တော်ပြောလာခဲ့တယ်အဲ့ဒါလေးတွေ့မကြတဲ့အခါမှာဒီနေ့ကျွန်တော်တို့ကဟဲ့တခုတော့လုံးနေပြီကျွန်တော်တို့မန်ကန်တဲ့အရှိကအရှိမန်တိုင်းကြတဲ့နေရာကနေရပ်တည်တော့မှဟန်ချက်ညင်ညင်စဉ်းစားဖို့တင့်တယ်ဆိုတဲ့အတွေ့အကြုံပေါ်လာတဲ့အခါကျွန်တော်တို့တခါအဲ့လိုလာပြီးတော့စဉ်းစားခြင်းဖြစ်တယ်